အီတလီနိုင်ငံအလဲပိုင်းမှာဗုဒ္ဓဟူးနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းကလေးင်ချောင်းလူ249ယောက်ထက်မနည်းသေဆုံးပြီး360ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းအီတလီလူမှုကာကွယ်ရေးဌာနကပြောပါရယ်ပြင်အား 6.2 ရှိတဲ့ငလင်ဟာနိုဆီယာမြို့အရှိတောင်ပိုင်း10ကီလိုမီတာလောက်မှာဗဟိုပြုပြီးဒေသဆန်တော်ချိန်မနည်း3:30ကျော်ကျော်လေးမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်မာထရီချာနဲ့အာကူမိုလီမြို့တွင်မှငလင်တန်းကိုအဆူအဆုံခံစားခဲ့ရပြီးအဆောက်အုံတွေဆူဆူဝါးဝါပြိုကျခဲ့ပါတယ်မာထရီချာမြို့တစ်ခုထဲမှာတင်တည်ဆုံးသူ53ယောက်ရှိပြီးနောက်ထပ်လူ150လောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းလူမှုကာကွယ်ဌာနကအတည်ပြုပြောပါတယ်ပြိုကျပျက်စီးခဲ့တဲ့အဆောက်အုံတွေကြားပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေကဒီကနေ့မနေ့အာရုံတက်ပြီးချိန်ကလေးကစူးစမ်းနေကြပါတယ်အီတလီဝန်ကြီးချုပ်မာတီယိုရက်စီဟာလည်းငလျင်တန်းတင်ဒေသတွေကိုတွားရောက်ပြီးကယ်ဆယ်ရေးလုပ်သားတွေကိုလက်ဆွဲနှုတ်ဆက်ပါတယ်။ပုံရဟမင်းကြီးဖရန်စစ်ကတော့ငလျင်တန်းတင်မြို့နယ်တွင်နဲ့ပြည်သူတွေအတွက်ထုစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့ဗာတီကန်မှာလူထုနဲ့ပုံမှန်တွေ့ဆုံမှုတွေကိုဖျက်ပြီးငလျင်ဘေးဒဏ်တင်ခဲ့သူတွေအတွက်ဆုတောင်းတာတွေလုပ်ခဲ့ပါတယ်။